ဒီနေ့ကြာရောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့ဗိုလ်ရှုခံအခမ်းအနားမှာတမတော်ကြီးရေလေကစစ်တီတွေကစစ်ကြောင်းနဲ့ချီတက်ပြီးနိုင်ငံတော်သမ္မတဦးသိန်းစိန်ကိုအလေးပြုခဲ့ကြပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်1946ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗိုလ်ရှုခံအခမ်းအနားကိုရန်ကုန်မြို့တော်ခမ်းမရှိမှာတပ်မတော်တီဝိုင်းစုံနဲ့ပထမဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကနိုင်ငံတော်သမ္မတဆက်ရွှေတိုက်ကိုတပ်မတော်ကြီးရေလေစစ်တီတွေကအလေးပြုခဲ့ကြပါတယ်နှစ်စဉ်ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့ရောက်တိုင်းဗိုလ်ရှုခံအခမ်းအနားကိုကျင်းပခဲ့ပေမဲ့1962ခုနှစ်ကစပြီးမကျင်းပဖြစ်ခဲ့တာဟာ2014ခုနှစ်အထိဖြစ်ပါတယ်ဒီနှစ်ပြန်လည်ကျင်းပဖြစ်တဲ့ဗိုလ်ရှုခံအခမ်းအနားမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကမိကွန်းပြောကြားခဲ့ပါတယ်။နိုင်ငံတော်သမ္မတကအစိုးရအနေနဲ့တိုင်းသူပြည်သားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ယက်တည်နေတာဖြစ်ပြီးပြည်သူတွေလိုလားတဲ့ငြိမ်းချမ်းရေးကိုအကောင့်ထည့်ဖို့ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ကျွန်တော်တို့အစိုးရအဖွဲ့ရဲ့ရည်မှန်းချက်ကတစ်ခုပဲရှိပါတယ်။ပြည်သူတွေရဲ့ဆန္ဒကိုရှိစီပေးပဲဖြစ်ပါဒီကနေ့350ကျော်ပြည်သူတွေရဲ့တုန်ကြီးတဲ့ဓိကကြတဲ့ဆန္ဒနှစ်ခုရှိပါတယ်တင်းကြီးအချင်းချင်းနဲ့လူမှုစုဘဘွားဖွင့်ဖြိုးတိုးတဲ့ရေးပဲဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အစိုးရရဲ့ပြုပြင်ပြောင်းလဲမူဝါဒများရဲ့အခြေခံကပြည်သူတွေအတွက်တင်းကြီးအချင်းမှုဖွင့်ဖြိုးတိုးတဲ့မှုများကိုဒီမိုကရေစီအနှစ်သာရများနဲ့အညီရရှိခံစားနိုင်ရေးပဲဖြစ်ပါတယ်
ဗိုလ်ရှုခံအခမ်းအနားကိုငွေကျပ်တန်း6000ကျော်အကုန်ကျခံသုံးစွဲထားတာဖြစ်ပါတယ်။နိုင်ငံဝန်ထမ်းတွေကိုလစာတိုးပေးဖို့လွှတ်တော်ကတောင်းခံထားစဉ်မှာအစိုးရကဗဏ္ဍာငွေမလုံလောက်တဲ့အနေအထားတွေရှိကြောင်းနိုင်ငံပိုင်သတင်းစာတွေမှာရေးသားဖော်ပြခဲ့တာတွေရှိတဲ့အတွက်အခုလိုငွေကျပ်တန်း6000ကျော်အကုန်ကျခံထားတဲ့ဗိုလ်ရှုခံအခမ်းအနားကိုမကျင်းပသင့်ဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဗိုလ်ရှုခံအခမ်းအနားမှာတပ်မတော်စစ်ကြောင်းတွေချီတက်လေးပြုခဲ့တဲ့အတွက်တပ်မတော်စစ်လက်နက်ပစ္စည်းတွေတိုက်လေရင်တွေအပေါ်အခမ်းအနားတက်ရောက်သူတွေကဝေဖန်တာတွေရှိခဲ့ပါတယ်ဗိုလ်ရှုခံအခမ်းအနားတက်ရောက်ခဲ့တဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
သူများနိုင်ငံရဲ့စွန့်ပစ်တဲ့ပစ္စည်းတွေကိုကျွန်တော်တို့လိုတိုးသားတွေရှင်းမှလာပြီးပြနေတယ်လို့မျိုးခံစားရတယ်ဗျ။ဟိုအမတန်ခိမိနေလက်နဲ့တွေ့လို့လေစိတ်ထဲမှာခင်ဘူး။ဥပမာဆိုတော့လေကြောင်းရံကာကွယ်တဲ့ဒုံးကျည်ကြီးဆိုရင်ဟိုမြောက်ကိုရီးယားကစကတ်ဒုံးကျည်များလာပို့နော်။ဟိုမြောက်ကိုရီးယားရဲ့ brick ကိုလေကျွန်တော်တို့ခဏခဏမြင်ဖူးရခါလေ။အဲ့ဒါမျိုးလေးတွေတွေ့တယ်။ဟိုကန်ချက်ကတော့ဘာလို့လဲတရုတ်လုံများလား။တရုတ်ကတော့ခိမိလက်နဲ့ဖြစ်အောင်အရှေ့ဥရောပတို့နောက်ဥရောပတို့ဘက်ကလက်နဲ့တွေကိုတက်ဆင်နေတာပဲ။တရုတ်ရဲ့စွန့်ပစ်ခံလက်နဲ့ဝေတဲ့နိုင်ငံတစ်ခုများဖြစ်နေပြီလား။ဟိုဒါလေးလေးတွေ့တာပို့ဝင်ငါပြန်သွားတဲ့အလင်းတွေကိုကြည့်တဲ့အခါလေဘင်္ဂလားဒေ့ရှ်မှာတောင်ရှိတဲ့ F-16 လို့တအုပ်လောက်တောင်မတွေ့တဲ့အခါလေကျွန်တော်ရဲ့ကုန်ကျစရိတ်များစွာသုံးဆွေးခဲ့တဲ့အသုံးစရိတ်တွေကိုမမျိုးမိတို့တခါတခါဖြစ်နေကြ
နိုင်ငံအကြီးအကဲကိုအခုလိုအခမ်းအနားနဲ့အလေးပြုတာဟာကောင်းတဲ့အစဉ်လာဖြစ်တဲ့ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်စစ်တပ်အင်အားကိုပြတာဟာဗိုလ်ရှုခံအခမ်းအနားရဲ့အစဉ်လာဖြစ်ပြီးလက်ရှိအနေအထားအရတိုင်းသားလက်နက်ကင်တွေကိုဖိတ်ခေါ်တာဟာလည်းစစ်တပ်ရဲ့အနေအထားကိုထောက်ဖော်ပြတာဖြစ်နိုင်တယ်လို့ဗိုလ်ရှုခံအခမ်းအနားကိုတက်ရောက်ခွင့်ရတဲ့ဒီမိုကရက်တစ်ပါတီမြန်မာကပါတီဥက္ကဋ္ဌဦးသူဝေကပြောပါတယ်
ဗိုလ်ရှုတပင်ရဲ့ထုံးစံကတော့ကိုယ်အင်အားကိုပြတာပဲကျွန်တော်တိုင်းပြည်မှာဒီလောက်အင်အားရှိတယ်အဲ့ဒါကိုတိုင်းပြည်အတွက်ကာဝေနေတာကာဝေနိုင်တဲ့အားရှိတဲ့အကြောင်းတိုင်းပြည်ပြည်သားတွေကိုလည်းပြတာဖြစ်နိုင်တယ်ပေါ့နော်ဒါမှမဟုတ်လည်းပဲတိုင်းပြည်မှာရှိနေသောအခြားသောလက်နက်ကင်အားစုတွေကိုလည်းပဲတို့မှာအားတလောက်ရှိပါတယ်ဆိုတာကိုပြပြီးတော့နော်အားလုံးညီညွတ်ပြအောင်တော့လုပ်တဲ့သဘောလေးရှိတာပေါ့နော်ကျွန်တော်တို့အင်္ဂလိပ်တပ်တွေဗမာပြည်ပြန်သိမ်းတဲ့အခါကျတော့လည်းပဲတို့ရဲ့အောင်ပွဲနေ့မှာမောက်ဘက်တာစီရင်အားပြတဲ့အခါမှာစစ်အင်များတတန်းကျော်ပဲနည်းနည်းအင်အားတွေမဟုတ်ပဲအဲ့ဒါလည်းပဲသူ့မှာအင်အားရှိတယ်ဆိုတာကိုပြတာပေါ့နော်ကျွန်တော်တို့အဲ့ဒီတုန်းကလွတ်လပ်ရေးတိုက်ပွဲတိုက်နေတဲ့လူတွေကိုလည်းတို့မှာအင်အားတလောက်ရှိတယ်မင်းတို့လူချင်းသားကြီးပဲတောင်းဝင်နေတယ်အားလို့ညီမြဖြစ်အောင်လုပ်ပါဆိုတဲ့သဘောမျိုးလည်းပြတာဖြစ်နေတာပေါ့ဗျာနော်
အခမ်းအနားတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့အတွင်းရေးမှူးဦးနေမင်းကျော်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
တပ်မတော်နဲ့အစိုးရနဲ့လည်းဒါယုံကြည်မှုရှိတဲ့ဟာတွေကိုပြရပါဗျာ။ဒါလို့ရှိရင်တပ်မတော်ကတော့ဒီသမိုင်းကြီးပါဝင်အကုန်လုံးယုံကြည်မှုတည်ဆောက်တယ်လည်းဖြစ်တယ်။ကျွန်တော်မြင်ပေါ့နော်။ဒါကျွန်တော်ကအတူတူပေါ်ဆောင်တဲ့ကောင်းမြင်ပြီလို့ဆိုတာပါ
။ဒီနေ့အခမ်းအနားကိုဒုသမ္မတနှစ်ဦးတပ်မတော်ကာကွယ်ရေးဦးစီးချုပ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌပြည်အောင်စုဝန်ကြီးတွေဒုတိယဝန်ကြီးတွေနဲ့အစိုးရဌာနဆိုင်ရာတာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်။ဒါအပြင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းကခေါင်းဆောင်တွေလွှတ်တော်ရေးရာကော်မတီကော်မရှင်ဥက္ကဋ္ဌတွေအတွင်းရေးမှုတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေအပြင်သတင်းမီဒီယာတွေလည်းတက်ရောက်ခဲ့ကြပါတယ်။ ဘိုလ်ရှုခံအခမ်းအနားကိုတက်ရောက်ခဲ့သူတွေကနိုင်ငံတော်ကျေးဇူးကိုစောင့်တည်ဖို့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ဖို့ပြင်ပအန္တရာယ်တွေကိုကာကွယ်ဖို့နဲ့ကြာဆုံးသွားတဲ့အာဇာနည်တွေရဲ့ကျေးဇူးကိုမမေ့ဖို့ဆိုတဲ့နိုင်ငံတော်တစ္ဆာအဓိဋ္ဌာန်၄ချက်ကိုရွတ်ဆိုခဲ့ကြပါတယ်ဒီနေ့ညမှာတော့ဘိုလ်ရှုခံအခမ်းအနားတက်ရောက်သူတွေကိုနိုင်ငံတော်သမရအိမ်တော်မှာညစာနဲ့တက်ခင်းအဲ့ခံမှာဖြစ်ပါတယ်ရှင်ကျမ RFA သတင်းတော်ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်